မင်္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တိုင်ရင်2018ခုနှစ်စက်တင်ဘာလ28ရက်တောက်ချာနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်မှုဖြစ်တာဝန်တင်ဆက်သွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American တရားဝင်ချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh ကိုအတိအပြုခန့်အပ်တင်မတင်ထက်လွတ်တော်တရားရေးကော်မတီမှာဒီနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။ဒီခိုက်ပြင်းတဲ့အချက်တွေကနိုင်ငံတကာအဆင့်ဖြစ်ရှိရမယ့်ပြဿနာတစ်ခုမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းမီပြီးနားဆင်ရဖို့ရှိရာကတော့မြန်မာနိုင်ငံရခိုင်ပြည်နယ်တွင်ဖြစ်ပျက်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဒီလိုအကြမ်းဖက်မှုတွေဖြစ်အောင်အမုန်းစကားတွေကိုလက်ခံဖြန့်ဖြူးပေးနေတဲ့ Facebook လူမှုကွန်ရက်အနေနဲ့လည်းတာဝန်ယူရမယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန်ရဲ့ပြောဆိုချက်အပေါ်မြန်မာနိုင်ငံရေးလှိလာသူတွေရဲ့အမြင်ကဘယ်လိုရှိပါသလဲ
။ဒီမြန်မာနိုင်ငံမှာအဲ့ဒီဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေကအရှိလိုက်မှာကလေးကအများကြီးဖြစ်ခဲ့တယ်။အဲ့ဒီဖြစ်ခဲ့တဲ့ဒီမှာ Facebook ကိုသုံးပြီးတော့မှဟိုလောက်တာတွေရှိတယ်။အဲ့ဒါဘာတွေလောက်လဲဆိုတော့
နိုင်ငံရေးသုံးသပ်သူဦးစီးသူအောင်မြင့်ပြောသွားတာပါ။အပြေးဆုံးကိုသတင်းတွေပြီးမှတင်ဆက်ပေးပါမယ်။ဒီသတင်းနဲ့အတူ2015ခုနှစ်ကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတပိတ်မောက်ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေအမှုကိုရှေ့နေအဖြစ်လိုက်ပါဆောင်ရွက်ပေးတဲ့တရားလွတ်တော်ရှိနေဒေါခင်ခင်ကျော်ကိုဒီကနေ့ထောင်နှံ6လချမှတ်လိုက်တဲ့အကြောင်းနဲ့ဖန်ချင်းတောင်ကထွက်ပြေးလွတ်မြောက်နေတဲ့အကျဉ်းသားတွေဖမ်းဆီးရမိမှုနောက်ဆုံးရသတင်းစရတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားပါမယ်။အခုတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်တရားဝင်ချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားတဲ့ Brett Kavanaugh ကိုအတိအပြုခန့်အပ်တင်မတင်ထက်လွတ်တော်တရားရေးကော်မတီကဒီနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။အယူခံရုံးတရားသူကြီးနဲ့သူဆက်ချုပ်တဲ့အရွယ်ကလိမ်မိုင်းဆိုင်ရာအနိုင်ကျင့်တာခံခဲ့ရတယ်လို့ဆွဆဲထားတဲ့ Christine Blasey's photo လွတ်တော်မှာသိရစီထွက်ဆိုခဲ့ကြပြီးနောက်တနေ့မှာပဲမဲခွဲဖို့စီစဉ်နေတာပါ။လွတ်တော်မှာလူများစုဖြစ်တဲ့ Republican Party ကကိုယ်စားလှယ်17ယောက်၊ Democrat Party ကိုယ်စားလှယ်10ယောက်ပါဝင်တဲ့ကော်မတီအနေနဲ့တရားဝင်ချုပ်တရားသူကြီးဖြစ်ခန့်အပ်ရေးထက်လွတ်တော်တစ်ခုလုံးကမဲခွဲသင့်မသင့်ဆုံးဖြတ်မှာဖြစ်ပြီးထက်လွတ်တော်မှာမဲခွဲမဲ့အစီအစဉ်ကိုတော့စနေနေ့မှာဖြစ်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ Ford နဲ့တခြားအမျိုးသမီးရဲ့ဆွဆွဲချက်တွေကိုပြည်တော်စုစုံစမ်းစစ်ဆေးပြီးတော့ FBI ကအပြည့်အဝနောက်ကျောင်းပြန်စစ်ဆေးနိုင်မယ့်အချိန်ထိတရားရေးကော်မတီနဲ့ထက်လွတ်တော်ကမဲခွဲမဲ့အစီအစဉ်တွေကိုဆိုင်းငံ့ထားဖို့မနေ့နောက်ပိုင်းမှာပဲ American ရှင်းနေတဲ့ကတောင်းဆိုခဲ့တာပါ။တရားဥပဒေစိုးမိုးရေးကိုလေးစားတဲ့အနေနဲ့ရောဥပဒေနဲ့ညီဖြစ်ဖို့တပါတိုက်တွန်းရတာဖြစ်တဲ့အကြောင်းနဲ့တိုင်းပြည်မှာအမြင့်ဆုံးတရားရေးအာဏာပိုင်ဖွဲ့မှာတာဝန်ယူမဲ့သူတူကိုအရင်စလိုမဲခွဲဆုံးဖြတ်တာမျိုးမလုပ်ဖို့လေတရားရေးကော်မတီကြီးကဲတွေထံပြပို့ရစာထဲမှာဖော်ပြထားပါတယ်။1982ခုနှစ်တုန်းကပါတီရွယ်ပွဲတစ်ခုမှာလိမ်မိုင်းဆိုင်ရာအနိုင်ကျင့်ဆော်ဝါးခံခဲ့ရတဲ့အကြောင်းလွတ်တော်မှာမနေ့တုန်းကဒေါက်တာဖို့ကခန်းစားချက်အပြည့်နဲ့ထွက်ဆိုသွားသလိုတရားသူကြီးကဗန်နော့ကဒေါသတွေကြီးညှဉ်းဆန်ခဲ့ပြီးနောက်မှာတော့တရားရုံးချုပ်တရားသူကြီးဖြစ်ခန့်အရေးမဲခွဲရမှာရီပက်ဘလီကန်ဘက်ကမဲအလုံးလောက်ရနိုင်မရနိုင်ဆိုတော့မရေမရဖြစ်နေပါတယ်
American တို့ရှင်းနေချုပ် Rod Rosenstein ရဲ့ရာထူးသက်သားနဲ့ပတ်သက်ပြီးတော့တွေ့ဆုံဆွေးနွေးမဲ့အစီအစဉ်ကိုတမနာ Donald Trump ကနောက်တစ်ပတ်တည်းရွှေ့ဆိုင်လိုက်ပါတယ်။2016ခုနှစ် American တမနာရွေးကောက်ပွဲမှာရုရှားတို့ကြားဝင်နောက်ဆက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတာဝန်ယူကြီးကြပ်နေတဲ့သူရှင်းနေချုပ် Rosenstein ကိုတမနာ Trump ကအလုပ်ဖြစ်ဖို့စဉ်းစားနေတယ်ဆိုပြီးသတင်းတွေထွက်ပေါ်နေတာပါ။ပဟိုတရားရုံးချုပ်တရားသူရင်းနေရအတွက်နာမည်ပေးခံထားတဲ့ Brett Kavanaugh နဲ့သူ့ရဲ့လိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံခဲ့ရတယ်လို့ဆွဆွဲထားတဲ့ Christine Blasey Photo ကိုအထက်တော်တရားရေးကော်မတီကကြားနာဆေးဆေးကြတာကိုတမနာကစောင့်ကြည့်ခြင်းနဲ့အတွက်တမနာထရမ့်နဲ့ရိုဇန်စတိုင်းတို့နောက်တစ်ပတ်မှတွေ့ဆုံဖို့မနေ့ကြာပြင်းနေ့ကတယ်လီဖုန်းဆက်ပြောဆိုပြီးတဘောတူခဲ့ကြတယ်လို့အင်ပီရိုပြောခွင့်ရသူကကြေညာချက်ထုတ်ပြန်ပါတယ်ရုရှားအရေးစုံစမ်းမှုတွေမှာတရားရေးဌာနရဲ့ကံပြပုံးနဲ့ပတ်သက်ပြီးတမနာထရမ့်ကလရယ်နဲ့ချီပြစ်တင်ပြောဆိုလာတာပါတမနာထရမ့်ကိုအမေရိကန်အခြေခံဥပဒေရဲ့25ခုမြောက်ပြင်ဆင်ချက်နဲ့အညီဖယ်ရှားနိုင်မဲ့အထောက်အထားတွေရနိုင်အောင်လျှို့ဝှက်မှတ်တမ်းတင်ဖို့အတွက်ဒုတိယရှင်နေချုပ်ရော့ဒ်ရိုဇန်စတိုင်းကအကြံပြုခဲ့တဲ့အကြောင်းThe New York Times သတင်းစာကဖော်ပြလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းဘက်ကမှ Trump နဲ့ Rosenstein တို့ကြားတင်းမာမှုတွေတိုးလာတာပါသူရှင်းနေချုပ်ကလည်းတီဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်ပြီးတော့အပြစ်ရှိကြောင်းကြေညာချက်နဲ့ဆောင်ထုတ်ပြန်ညှင်းဆန်းထားပါတယ
်ဒီသတင်းပတ်တဲ့ New York မှာချင်းပန်နေတဲ့ကုလသမဂ္ဂနှစ်ပတ်လည်ထွေထွေညီကမှရောက်ရှိနေစဉ်ရှင်းလာတဲ့ချင်းပန်မဲ့ American လွှတ်တော်ရွေးကောက်ပွဲကိုတရုတ်နိုင်ငံကကြောင်းဝင်နှောက်ယှက်ဖို့ကြိုးပမ်းနေတဲ့အကြောင်းတမန်တော်နဲ့ Trump ကဆွဆွဲလိုက်တဲ့အပေါ်တရုတ်နိုင်ငံကပြင်းထန်ညှင်းဆန်းလိုက်ပါတယ်တရုတ်နိုင်ငံပေါ်တမန်ထရမ့်ရဲ့ဆွဆွဲချက်တွေပေါ်မှာတော့အများကအားအားတင်နေတာပါဗုဒ္ဓဦးနဲ့နောက်မိုင်းတော့ကသတင်းစာရှင်းလင်းပွဲအတွင်းဆွဆွဲပြောဆိုခြင်းနဲ့ပတ်သက်လို့အထောက်အထားရှိမရှိသတင်းတောက်တွေကိုမေးမြန်းရမှာတော့အခုချိန်မှာမပြောနိုင်သေးတဲ့အကြောင်းနဲ့အချိန်တိုင်းပေါ်လာမှာဖြစ်တဲ့အကြောင်းတမန်ထရမ့်ကဖြေကြားသွားပါတယ်တရုတ်နိုင်ငံကတော့ အမေရိကန်နိုင်ငံရေးကိုဩဇာလွှတ်မှုကိုကြိုးပမ်းတာမရှိတဲ့အကြောင်းအပြည့်ထန်ညှင်းဆန်လိုက်တယ်လို့အမေရိကန်နိုင်ငံရေးမှာကြောင်းဝင်စွပ်ခဲ့တဲ့ရုရှားနိုင်ငံအကြောင်းဒေါ်နယ်ထရန့်ကဘာကြောင့်ထည့်မပြောတာလဲဆိုတာကိုလည်းတရုတ်နိုင်ငံမှာမေးခွန်းထုတ်နေကြတာပါတွင်ကုန်လုံးကွန်တွေအပြန်အလှန်တွန်းမြင့်ကောက်ခံရကတင်းမာမှုတွေကြုံနေရခြင်းမှာဆွဆွဲချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ဒီချိန်ထဲမှာပဲအမေရိကန်ကအီရန်နိုင်ငံပေါ်တန်ခတ်မှုအသစ်တွေချမှတ်ဖို့ပြင်ဆင်နေတဲ့အတွက်အီရန်နိုင်ငံနျူကလ িয়ার ဆိုင်ရာ2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေနဲ့အမေရိကန်ကြားတန်တမာရေးအရာအခြေတင်ဖြစ်စရာတွေကြုံနေရပါတယ်ကတော့ကလွန်ညွှန်ရေးကောင်စီမှပေါ်တူနေကချင်းပါတဲ့အစည်းအဝေးကိုသဘာဝဖြစ်ဥဆောင်ရတဲ့သမ္မတထရန့်ကတော့အီရန်နိုင်ငံဟာဒေသတွင်းမှာစူပူမှုတွေတည်ချေမှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေဖြန့်ချီနေတယ်ဆိုပြီးဆွဆွဲကြတာပါအီရန်နိုင်ငံကနျူကလ িয়ার လုပ်ငန်းတွေရှက်ချပြီးအပြန်အလှန်တွေနဲ့နိုင်ငံတကာကပိတ်ဆို့တင်ခတ်မှုတွေရှုတ်ပတ်မဲ့အစီအစဉ်တွေပါဝင်တဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေသမ္မတထရန့်ပြီးခဲ့တဲ့မေလတည်းနှုတ်ထွက်ခဲ့ပြီးတဲ့နောက်မှာတော့ကျန်နိုင်ငံတွေကအမေရိကန်မပါဘဲသဘောတူညီချက်ကိုဆက်လက်အကောင့်ထည့်ဖော်နိုင်မဲ့နည်းလမ်းတွေကိုရှာဖွေနေကြတာဖြစ်ပါတယ်
ရုရှားတရှိုဟောင်းဆာဂေးဂရီပေါနဲ့တမိဖြစ်သူယူလီယာတို့ကိုအင်္ဂလန်နိုင်ငံတောင်ပိုင်းဆဲလ်စ်ဘူရီမြို့မှာပြီးခဲ့တဲ့မတ်လကအစိတ်နဲ့တက်ခဲ့တဲ့လို့ရမှာရုရှားစစ်ဖက်ထောက်လှမ်းရေးအရာရှိတဦးလဲတတိယမြောက်သူဖြစ်ပါဝင်ပတ်သက်နေတယ်လို့ပရိုတင်းစုံစမ်းရင်းမှုတွေကပြောပါတယ်။အာယုံကျော်ကိုထိခိုက်စေတဲ့အစိတ်နဲ့တက်ခဲ့ဖို့ကြိုတင်ထောက်လှမ်းခဲ့သူဖြစ်တန်တရာရှိထားတဲ့အဲ့ဒီတတိယမြောက်လူကိုပရိုတင်းလုံခြုံရေးဌာနကသတိပြုမိခဲ့တာပါ။အခုလက်ရှိအချိန်မှာအဲ့ဒီလူရဲ့နာမည်တူကိုပဲဖြစ်ဖြစ်နာမည်အစ်စ်ကိုပဲဖြစ်ဖြစ်ထုတ်ပြန်မှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။အစိတ်နဲ့တက်ခဲ့ရမှာပါဝင်ခဲ့တဲ့အမျိုးသားနှစ်ဦးထဲကတူဟာဆိုရင်တော့ရုရှားစစ်ဘက်ထောက်လှမ်းရေးကအမြင့်ဆုံးဂုဏ်ပြုခံရသူအဖွဲ့ဝင်တူဦးဖြစ်တယ်ဆိုပြီးပြီးခဲ့တဲ့တစ်ပတ်အစောပိုင်းကသတင်းတွေထွက်ပေါ်လာပြီးအခုနောက်ဆုံးသတင်းထွက်ပေါ်လာတာပါအဲ့ဒီတယောက်ကတော့ဘူမူဂျီအနာတိုလီချီပီကာဆိုသူဖြစ်ပြီးတူဟာအာဖဂန်နစ္စတန်ချန်ချာနဲ့ယူကရိန်းနိုင်ငံရုရှားအထူးတပ်ဖွဲ့မှတာဝန်ထမ်းဆောင်ခဲ့သူအဖြစ်ယုံကြည်ရပြီး2014ခုနှစ်တုန်းကရုရှားရဲ့အမြင့်ဆုံးဂုဏ်ပြုဆုဖြစ်တဲ့ရုရှားပြည်ထောင်စုရဲ့တရေကောင်းဆုကိုချီးမြှင့်ခံရသူဖြစ်ပါတယ်သူကိုရုရှားသမ္မတဗလာဒီမီယာပူတင်ကိုရင်းဆုချီးမြှင့်ကြတာဖြစ်မယ်လို့လုံခြုံရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်
ဗီယိုရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1068 MHz စိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပြပေးပါရခင်ဗျာ
ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ရှင်းပြနေပါတယ်ဒီခိုင်ပြည်နယ်အချက်တဲအနိုင်ငံတကာအဆင့်ဖြစ်ရှင်းရမယ့်ပြဿနာတစ်ခုမဟုတ်ကြောင်းနဲ့ပြည်ပကဂျောင်းဝင်ဖြစ်ရှင်းမှုတွေကိုလက်ခံနိုင်မှာမဟုတ်ကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်ဒီခိုင်ပြည်နယ်အရေးဟာမြန်မာနဲ့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဖြစ်ရှင်းရမယ့်ကိစ္စတစ်ခုဖြစ်ပြီးပြဿနာကိုရှုပ်ထွေးအောင်လုပ်တာချက်ကားတာနိုင်ငံတကာကိစ္စဖြစ်အောင်လုပ်တာမျိုးကိုလက်ခံမှာမဟုတ်ကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကပြောဆိုလိုက်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါမြန်မာနိုင်ငံမှာစိုးရတဲ့လူ့ကိုယ်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်တဲ့ထောက်ထားတွေကိုရှာဖွေဖော်ထုတ်မဲ့အဖွဲ့တစ်ခုဖွဲ့စည်းပြီးမနေ့ကကုလသမဂ္ဂလူ့ကိုယ်ရေးကောင်စီကမဲခွဲဆုံးဖြတ်လိုက်ပြီးနောက်မှာပဲတရုတ်နိုင်ငံကပြောလိုက်တာပါမြန်မာနိုင်ငံဟာလူ့ကိုယ်ရေးချုပ်ဖောက်မှုတွေဟာလူမျိုးတုံးတစ်ဖက်မှုတွေကျူးလွန်လာရောက်သလားဆိုတာကိုပါလေ့လာဆန်းစစ်ဖို့တာဝန်ပေးမဲ့အဖွဲ့တစ်ခုဖွဲ့စည်းရေးအတွက်အဖွဲ့ဝင်59နိုင်ငံပါဝင်တဲ့လူ့ကိုယ်ရေးကောင်စီမှာမနေ့ကမဲခွဲဆုံးဖြတ်ရမှာတော့နိုင်ငံပေါင်း35နိုင်ငံထောက်ခံခဲ့ပြီးတရုတ်ဖိလစ်ပိုင်နဲ့ဘူရုန်ဒီနိုင်ငံ၃နိုင်ငံကတော့ကန့်ကွက်မဲ့ပြေးကြပါတယ်မြန်မာဆိုရနိုင်ငံတော်တိုင်ပင်ရုံးဝန်ကြီးဦးကျော်တင့်စေဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဗ်တူဟာဆန်မခ်မုဒ်အလီတို့နဲ့မနေ့ကတိကျတွေ့ဆုံတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားဆွေးနွေးဖြေရှင်းနိုင်မှုမျှော်လင့်နေအကြောင်းနဲ့တိတိဆက်ဆက်ရမှာတရုတ်နိုင်ငံကအကူအညီပေးစွာဖို့ဆန္ဒရှိကြောင်းလည်းပြောဆိုခဲ့တာပါကုလသမဂ္ဂနှစ်ပတ်လည်ထူးထူးညီလာခံကျင်းပနေတဲ့နယူးယောက်မြို့မှာတွင်ရမှုချုပ်အန်တိုနီယိုကူတာရက်စ်လည်းပါဝင်ခဲ့တဲ့တွေ့ဆုံမှုတွင်ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝိုင်းအနေနဲ့အပြုသဘောဆောင်တဲ့အခမ်းအနားနဲ့ပါဝင်ကူညီချဖို့တိုက်တွန်းခဲ့တဲ့အကြောင်းလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်
နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုတို့စက်တင်ဘာလ29ရက်ကြာရာပတိနေ့ကနယူးယောက်မှာတွေ့ဆုံဆွေးနွေးကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒါပေမဲ့တွေ့ဆုံပွဲနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့ဖော်ပြမထားပါဘူး။ဝန်ကြီးဦးကျော်တင်ဆွေဟာစက်တင်ဘာလ26ရက်ပို့ထူးနေတုန်းကတော့ Washington DC မြို့တော် Congress တော်မှာအထက်လွှတ်တော်လူများစုကောင်းဆောင် Republican အထက်လွှတ်တော်အမ Mitch McConnell နဲ့တွေ့ဆုံဆွေးနွေးတယ်လို့မြန်မာနိုင်ငံခြားရေး ဌာနကသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီတွေ့ဆုံပွဲမှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီညီညာရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေရှိခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်လို့နေရက်စွန့်ခွာသွားသူတွေပြန်လည်လက်ခံရေးနဲ့လှုပ်လှက်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဆောင်ရွက်မှုစာရီကိုရှင်းလင်းဆွေးနွေးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာဒီနေ့အင်အားပြင်းငလျင်တွေလှုပ်ခတ်ရာကအ ਨੇ ဆုံးလူတဦးသေဆုံးပြီးအိမ်တွေလည်းဖြစ်စီကုန်ပါတယ်။ငရင်နှချိန်လှုပ်တဲ့အထက်မှာအားပြင်းဆုံးဖြစ်တဲ့အင်အား 9.5 ရှိတဲ့ငရင်ကတော့ဆူလာဝေစီကျွန်းပေါ်ကဒွန်ဂါလာမြို့ရဲ့အရှိမြောက်ဘက်35မိုင်လောက်အကွာမြောက်6မိုင်လောက်အနက်ကိုဗဟိုပြုလှုပ်ခဲ့တဲ့အကြောင်းအမေရိကန်ဘူမိဗေဒတိုင်းတိုင်းစကန်ကပြောဆိုခဲ့တာပါ။ငရင်ကြောင့်အိမ်များပြပြိုကျခဲ့တဲ့အကြောင်းလဲဒေသခံကပေးရန်ရဲ့အကူအညီပေးဌာနတာဝန်ရှိသူတူကိုကူကပ်ပြီး AP သတင်းကဖော်ပြပါရယ်။ဆော်ဝိုင်းမှာငရင်တန်တင်ခဲ့တဲ့ရွာ900ကအချက်လက်တွေကိုစုံစမ်းရမှာစုဆောင်ရမှာအခက်အခဲတွေကြုံနေရတဲ့အချိန်မှာပဲနောက်ထပ်ငရင်ထပ်လုပ်ခဲ့တာဖြစ်ပြီးလူတွေထိလန့်တကြထွက်ပြေးကြတဲ့အကြောင်းလဲပြောဆိုခဲ့တာပါ။ငရင်တန်တင်ဒေသနဲ့ဆက်သွယ်မှုတွေမှာအခက်အခဲတွေကြုံနေရတဲ့အကြောင်းလဲအင်ဒိုနီးရှားကပ်ပေးရန်ရောပါရေးအေဂျင်စီရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါရယ်။ငရင်လုတ်ကတ်ခဲ့ပြီးနောက်ဆူနာမီသတိပေးချက်လဲယာယီထုတ်ပြန်ခဲ့ရတာပါ။ကနဦးစီရင်ခန်းစာရေးရဒီနေ့စောရင်းမှာလုတ်ကတ်တဲ့ပြင်းရ6.3ရှိတဲ့ငရင်ကြောင့်လူတူးတေဆုံး10ဦးတက်မနေတန်ရပြီးဒါဇင်နဲ့ချီရဲ့အိမ်တွေလဲပျက်စီးခဲ့ပါရယ်။
မက္ဆီဒိုနီးယားနိုင်ငံရဲ့နာမည်ကိုပြောင်းဖို့လူလူဆန္ဒခံယူမဲ့ပွဲကိုတပိတ်မောက်ကြဖို့သမ္မတဂျော်ဂျီယိုအီဗန်နော့ဖ်ကတိုက်တွန်းလိုက်ပါတယ်။အဲ့ဒီလိုလုပ်မယ်ဆိုရင်သမိုင်းဆိုင်ရာအချက်အလက်တွေနဲ့ပတ်သက်ပြီးကိုယ့်ကိုယ်ကိုအဆုံးစီရင်တာမျိုးဖြစ်လိမ့်မယ်လို့လည်းပြောပါတယ်။တနင်္ဂနွေနေ့မှာလူလူဆန္ဒခံယူပွဲလုပ်ဖို့မဲဆွယ်စည်းရုံးပွဲတွေကျင်းပနေချိန်မှာပဲကုလသမဂ္ဂထွတ်ထွန်းညီလာခံတက်ရောက်နေတဲ့မက္ဆီဒိုနီးယားသမ္မတအီဗန်နော့ဖ်ကအဲ့ဒီလိုပြောဆိုလိုက်တာပါ။မက္ဆီဒိုနီးယားနိုင်ငံရဲ့နာမည်ကိုလူလူဆန္ဒခံယူပွဲလုပ်ပြီးပြောင်းလဲလိုက်ဖို့မက္ဆီဒိုနီးယားဝန်ကြီးချုပ်ဇိုရန်ဇာအီဗ်နဲ့ဂရိစ်ဝန်ကြီးချုပ်အလက်စီစီပရက်စ်ရိုဂျာသဘောတူညီမှုရခဲ့တဲ့ပေါ်မက္ဆီဒိုနီးယားသမ္မတကအချင်းတစိုက်ဆန့်ကျင်ပြောဆိုလာတာပါနိုင်ငံနာမည်ပြောင်းဖို့ဂရိစ်နိုင်ငံရဲ့တောင်းဆိုချက်ကိုလိုက်လော်လိုက်မယ်ဆိုရင်တာဟာနိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာဖြစ်သွားမယ်လို့သမ္မတအီဗန်နော့ဖ်ကပြောပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဖြစ်ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်တပ်ခေါင်းဆောင်တွေကိုအရေးယူရေးတောင်းဆိုနေကြသလိုဒီလိုအကြမ်းဖက်မှုတွေဖြစ်အောင်အမုန်းစကားတွေကိုလက်ခံဖြန့်ဖြူးပေးခဲ့တဲ့ Facebook လူမှုကွန်ရက်အနေနဲ့လည်းတာဝန်ယူရလိမ့်မယ်လို့ဗြိတိန်နိုင်ငံသားဝန်ကြီး Jeremy Hunt ကပြောဆိုပါတယ်အမုန်းစကားပြန့်ပွားမှုတွေကို Facebook ပဲကတင်းတင်းကြပ်ကြပ်ချုပ်ကင်လာတာရှိပေမဲ့ဖြစ်ခဲ့တဲ့ကိစ္စတွေအတွက်တာဝန်ယူရမယ်လို့သူကပြောဆိုတာပါဒီပြောဆိုချက်အပေါ်မြန်မာနိုင်ငံရေးလှိလာသူတွေရဲ့အမြင်တွေနဲ့အတူဦးသိန်းထိုက်ဦးကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံအတွင်းအမုန်းတရားပြန့်ပွားမှုတွေနဲ့သတင်းမားတွေဖြန့်ချိနေတာတွေကိုဟန်တားမဲ့အစီအစဉ်လေး Facebook လူမှုကွန်ရက်ကုမ္ပဏီကကြေညာပြီးအရေးယူဆောင်ရွက်နေချိန်မှာပဲမြန်မာနိုင်ငံကိုမကြာခင်ကတွားရောက်ခဲ့တဲ့ဗြိတိန်နိုင်ငံသားကြီးဝင်ကြီးကဖြစ်ပွားခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့လည်းတာဝန်ရှိတယ်ဆိုတဲ့မှတ်ချက်ပြောဆိုခဲ့တာပါ Facebook လူမှုကွန်ရက်ကိုသုံးပြီးမုန်းစကားပြန်ပွားမှုတွေနဲ့ပတ်သက်လို့နိုင်ငံတကာကစုံစမ်းစစ်ဆေးရေးကိစ္စပြည်ထောင်စုရဲ့ရည်တည်ချက်မေးမြန်းတာကို Twitter လူမှုကွန်ရက်ကနေအခုလိုဗီဒီယိုနဲ့ပြန်လည်ဖြည့်ကြားခဲ့တာပ
ါ Facebook's platform has been used to spread some absolutely vile messages that have incited people to
Facebook platform ကိုသုံးပြီးတော့ဂျမ်းဖတ်မှုဖြစ်စေတဲ့သတင်းစကားတွေနဲ့တိုးရတဲ့ယာစွန်းမှုတွေကျူးလွန်အောင်တည်ထိုးခဲ့တာတွေရှိပါတယ်ဒါမျိုးဖြစ်အောင်လို့ Facebook အနေနဲ့အာမခံဖို့လိုသလိုသူတို့ platform ကိုသုံးပြီးတော့ဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့တာဝန်ယူရပါလိမ့်မယ်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကိုတာဝန်ယူဖို့တောင်းဆိုတာမျိုးပါ
ဒီကနေ့ဩဂုတ်လကောင်ကပဲတက်မလို့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်အကောင့်ကိုစီမင်းစည်းကမ်းအနေနဲ့မကန့်ညီတဲ့အတွက်ကြောင့်ပိတ်လိုက်တဲ့အကြောင်း Facebook ကကြေညာခဲ့ပါတယ်။ကာကွယ်ရေးဦးစီးချုပ်ရဲ့ကိုယ်ပိုင်အကောင့်တက်မလို့ကာကွယ်ရေးဦးစီးချုပ်ရုံအကောင့်လေးအပြင်စစ်တပ်ရဲ့မြောက်ဝတီရုပ်သံလိုင်းတွေလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းစုစုပေါင်း20ရဲ့အကောင့်တွေကို Facebook ကဖိတ်ပင်ခဲ့တာပါ။အမုန်းစကားတွေသတင်းမားတွေကို Facebook ပေါ်ကနေဖြန့်ဝေတာကိုတိုးမြင့်ရည်ယူဆောင်ရွက်လာတဲ့အတိုင်းမြန်မာနိုင်ငံအတွင်းကဒီလိုအကောင့်တွေကိုနည်းပညာကောင်းကောင်းနဲ့ဗိုလ်ပြဖော်ထုတ်အရေးယူဆောင်ရွက်လာတာဖြစ်တဲ့အကြောင်း Facebook ကုမ္ပဏီကကြေညာခဲ့ပါတယ်။နိုင်ငံရေးသုံးသပ်သူတူဖြစ်တဲ့ဦးစီသူအောင်မြင့်ကတော့အမုန်းစကားပြန်ပွားအောင်လုပ်တဲ့သူတွေကိုအရေးယူနိုင်ရေးကအချိန်သိမ့်နောက်ကျနေပြီလို့တောင်ပြောနိုင်တဲ့အကြောင်းအခုလိုပြောပါတယ
်။ Facebook ကပလက်ဖောင်းတစ်ခုဖြစ်တဲ့အခါကျတော့ဒီပလက်ဖောင်းကိုသုံးပြီးတော့မှအဲခုနကတော့ဗောနော်တစ်ခုခုဟိုရာဇဝပြစ်မှုဖြစ်စီဗာဖြစ်စီလုပ်တယ်ဆိုတဲ့ဥစ္စာကိုဟိုသူ့ကိုတာဝန်ရှိတယ်အရေးယူစင်တယ်အဲ့ဒီဟာကျတော့ကျွန်တော်သိမကျွမ်းကျင်တော့မပြောနိုင်ဘူးဒါပေမဲ့ကျွန်တော်ပြောနိုင်တာတစ်ခုကတော့ဒီမြန်မာနိုင်ငံမှာအဲ့ဒီဘာသာရေးသူမျိုးတွေအကြမ်းဖက်မှုတွေကအရှိတ်အဟုန်ကလေးအများကြီးဖြစ်ခဲ့တယ်အဲ့ဒီဖြစ်ခဲ့တဲ့ဒီမှာ Facebook ကိုသုံးပြီးတော့မှဟိုလောက်ကြတယ်ရှိတယ်အဲ့ဒါဘာတွေလောက်လဲဆိုတော့အမုံတရားဖြန့်ဖြူးတဲ့အဆင့်လောက်ရှိတယ်နောက်တစ်ခုကျတော့အမုံတရားဖြန့်ဖြူးတာကနေပြီးတော့မှထုံကျော်တာတွေရှိတယ်နောက်ဆုံးတစ်ခုကတော့အဲ့ဒါတော့အဆိုးဆုံးပေါ့ဟိုတကယ်ကိုပဲဥမာတတ်လိုက်ကြဟိအဲသွားပြီးတော့မှဟိုလောက်ကြပါဘာညာအကျန်းဖက်ပါဆိုပြီးတော့မှထုံကျော်တာတွေရှိတယ်ဒါပေမဲ့ကျွန်တော်ဒီလောက်ကအဲ့ဒီအချိန်အဲ့ဒီကာလကလေးကစပြီးတော့ Facebook မှာအဲ့လိုလောက်တဲ့ဟာတွေကိုမြန်မာနိုင်ငံထဲမှာကျွန်တော်တို့ဆိုရင်နာမည်တွေနဲ့တကွပါကျွန်တော်တို့ကထောက်ပြရတယ်ဘယ်လူဘယ်လူဒီလိုမျိုးရေးထားလဲဒါကဟိုဗာလဲဥပဒေရအရေးယူခဲ့မယ်ဗာညာပေါ့နော်ဒါမျိုးကျွန်တော်တို့ကအဲ့လိုမျိုးလုံးစုံလို့ဆိုတာရေးသားတာတွေလုပ်ခဲ့ပြီမဲ့တောက်မှအရေးယူခံရတာမရှိဘူးကျွန်တော်နားလဲတာကတော့ဒါတွေနဲ့ပတ်သက်ဥပဒေတွေမရှိသေးလို့လားအဲတကယ်တော့ဥပဒေတွေဘာတွေပြေချထုတ်ပြန်ပြီးတော့အရေးယူခဲ့တယ်လို့တော့ကျွန်တော်ထင်တာပဲ
မြန်မာနိုင်ငံသတင်းမီဒီယာကောင်စီကဦးမြင့်ကျော်ကလည်းသူ့ရဲ့သဘောထားအမြင်ကိုခုလိုပြောပါတယ်
ဒီ platform ပိုင်ရှင်ကသူတို့မှာဒီ platform ပေါ်မှာရှိတဲ့ content တွေအတွက်ဟိုစံချင်းစံညွန်နဲ့တတ်မှတ်ချက်တွေဟိုစောစောတည်းရရှိနေတယ်ပေါ့နော်။နောက်ပိုင်းဝေဖန်ထောက်ပြလာတဲ့အခါကျမှအဲ့ဒီစံချင်းစံညွန်တွေနဲ့ထုတ်ပြန်တာတို့ဟိုဒီနိုင်ငံမှာသိအောင်လုပ်တာတို့အဲ့အမျိုးတွေကဟိုနောက်ကျတာတော့အမှန်ပဲ။တကယ်တမ်းကျတော့2012နောက်ပိုင်းတွေက2012ခေတ်ကပေါ့နော်။နောက်ပိုင်းဆိုတာ2012ကစပြီးတော့ဒီ Facebook platform ကိုသုံးပြီးတော့မုံဒီရရရောဟိုနေတဲ့ဒီထက်ပြင်းထန်တဲ့ dangerous speech တွေတီကိုဟိုအဲ့ဒီ platform ပေါ်မှာဖြန့်ခဲ့ကြတော့ Facebook မှာတာဝန်ရှိကြတော့အမှန်ပဲ
စတင်မာလာပထမပတ်အတွင်းအမေရိကန်ထက်လွတ်တော်ဂျာနာပွဲမှာ Facebook လုပ်ငန်းလေပတ်မှုဆရာကြီးကရှာလီဆန်ဘတ်ကအကြမ်းဖက်မှုတွေကိုအားပေးလုံဆောင်နေတဲ့အကောင့်လေးကို Facebook ကစစ်ဆေးဖော်ထုတ်နေပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ပုံမှန်ဆောင်ရွက်နေအောင်လုပ်ကိုင်နေတဲ့အကြောင်းပြောကြားခဲ့ပါတယ်ဖြစ်တဲ့နိုင်ငံသားဝင်ကြီး Jeremy Hunt ကတော့နောက်တော့မဖြစ်ပေါ်အောင်အာမခံဖို့လိုတဲ့အချိန်ထဲမှာပဲအကြမ်းဖက်မှုတွေပေါ်ပေါက်အောင်အမုန်းစကားတွေဖြန့်ဝေခွင့်ပြုခဲ့တဲ့အပေါ်မှာလည်း Facebook အနေနဲ့တာဝန်ရှိတယ်ဆိုပြီးပြောဆိုသွားတာဖြစ်ကြောင်းပါခင်ဗျာ
။ဦးသိန်းထိုင်ဦးတင်ပေးပို့ထားတာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို Radio ကသာမက VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com ကနေလည်းကျမတို့အခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့စနေညဓာတ်ရိုက်လီလိုင်းအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်။ဆရာရှင်များရှင်မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေထွက်ပေါ်လာနေပါတယ်။စစ်တပ်အပေါ်ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ချီတွန်းအားတွေဖြစ်လာနိုင်ပါလဲ။ပြန်လဲတင်းရရေးကိုရထိခိုက်နိုင်ပါသလားဆိုတာတွေကို FUE ရဲ့စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ FUE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FUE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကျိုတင်ပေးပို့ချနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကျိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ View ရဲ့ဓာတ်ရိုက်လေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေတာပါ။မနေ့ပြန်စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့သတင်းလောတပုတ်ကိုတင်ဆက်ပေးပါဦးမယ်။2015ခုနှစ်ကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတပိတ်မောက်ကျောင်းသားတွေနဲ့ဝန်ရံပြည်သူတွေအမှုကိုရှေ့နေအဖြစ်လိုက်ပါဆောင်ရွက်ကူညီပေးခဲ့တဲ့တရားလွှတ်တော်ရှေ့နေဒေါခင်ချင်းကျော်ကိုမင်းလာမြို့နယ်တရားရုံးကတရားစီရင်ရေးနောက်ဆက်မှုနဲ့ဒီကနေ့ထောင်ဒဏ်6လချမှတ်လိုက်ပါတယ်။ဒီလိုအမိန့်ချမှတ်လိုက်တာဟာနိုင်ငံရေးကိစ္စတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွေနဲ့ဝန်ရံပြည်သူတွေကိုရည်ရွယ်ချက်ရှိရှိနဲ့ချိန်ချောက်တာမျိုးဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကဝေဖန်ကြပါတယ်။အပြည့်အစုံကို VUE သတင်းတော့ကိုကောင်းဆန်ဟင်းကပြောပြပေးမှာပါ
။တမတာဦးသိန်းစင်အစိုးရလက်ထက်2015ခုနှစ်တုန်းကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မောက်ဆန္ဒပြကြတဲ့ကျောင်းသားနဲ့ပြည်သူတွေကိုလက်ပန်းမြို့မှာအကြမ်းဖက်ဖြိုခွင်းလိုက်ပြီးနောက်ပိုင်းအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့လေဒေါက်ခင်းရင်ကျော်နဲ့ဘာကတာဘိုလုပ်ငန်းကော်မတီရဲ့ဗဏ္ဍာရေးမှူးဟောင်းဦးတန်းထိုက်တို့ကိုတာဗရီမျိုးနဲ့တရားသူကြီးကတရားစီရင်ရေးနှောက်ယှက်မှုနဲ့ဆွဲဆိုထားတာပါ။အဲ့ဒီအမှုကိုဒီကနေ့မှပဲမင်းလာမျိုးနဲ့တရားရုံးကတရားကိုထောင်ထဲ6လစီနဲ့အမိန့်ချမှတ်လိုက်တာပဲဖြစ်ပါလေ။ထောင်ထဲချမှတ်လိုက်တာနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့ဒေါက်ခင်းကျော်ကတရားရုံးဟာသူ့ရဲ့ခုခံချေပါခွင့်တွေကိုမပေးဘဲအပြင်းထန်ဆုံးကိုချမှတ်လိုက်တာဖြစ်တယ်လို့တရားရုံးမှာသတင်းတော့တွေကိုပြောသွားပါလေ။
သူတို့တရားသူကြီးတွေကိုပြောခေါ်မယ်တရားစီရင်မှာဟုတ်ပါမယ်ဟိုကိပါပေးတဲ့သဘောမျိုးပေါ့နော်လုံးဝပြန်ခေါ်ခွင့်မပေးဘူးကျမတို့ရဲ့ဥပဒေကအခွင့်အရေးကြတော့လုံးဝကို right ခွင့်ရလုံးဝဆုံးဖြတ်သွားတယ်အခုဒီမှာဆိုရင်လည်းပဲဘာကောင်လဲကျမတင်ပြထားတဲ့ကျမရဲ့ဘောအခုပြန်ချိပါချက်ကိုလုံးဝထက်တဲ့သုံးသပ်ခြင်းလည်းမရှိဘူးလုံးဝကိုအပြင်းထန်ဆုံးကိုပဲသူကအဲ့လိုချမှတ်လိုက်တာပေါ့နော်တမင်တက်တက်ကိုကျမကိုအဲ့အချိန်မှာဆွဲဆိုခဲ့တဲ့အမှုဖြစ်တယ်ပေါ့နော်ဒါဆိုရင်ရှင့်နေရ right ခွင့်ရတမင်ကိုနှိပ်ကွချင်လို့ဦးဆုံးချင်လို့ဒါအရင်ဟိုရလက်ထဲကလုတ်ထားတဲ့အမှုကြီးပေါ့နော်အခုစိတ်ထိပ်ကိုဒါမပြောင်းလဲတန်းခင်နေတယ်ကိုတရားစီရင်ရလဲဘာကောင်လဲဟိုကြောင်းလဲလားမလားအောင်းမိတယ်ပို့ပေါ်အောင်ဆိုးနေတယ်
ဖန်စီခံလိုက်ရတဲ့ကြောင်းသားကြောင်းသူတွေနဲ့ဝင်းရံပြည်သူ50ကျော်ကိုအနယ်ဒီအစိုးရတဲ့လက်ထက်မှာပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှာ494အရာတရားစွဲဆိုထားမှုကိုပြန်လည်ရုပ်သိမ်းပြီးလွှတ်ပေးခဲ့တာပါဒါပေမဲ့ဒီအမှုကိုလိုက်ပါဆောင်ရွက်ပေးတဲ့တရားတော်ရှင်းနေတော်ခင်ကျော်နဲ့ဘာကတာဘိုးလုပ်ငန်းကော်မတီရဲ့ဗဏ္ဍာရေးမှူးဟောင်းဦးတန်းထိုက်တို့ကိုဆွဲထားတဲ့အမှုကတော့အခုချိန်ထိကြေအေးမသွားခဲ့ပါဘူးအခုလိုဒီမိုကရေစီအစိုးရတဲ့လက်ထက်မှာဒီလိုတရားစီရင်ရေးဟာနိုင်ငံရေးကိစ္စတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတွေနဲ့ဝင်းရံပြည်သူတွေကိုရည်ရွယ်ချက်ရှိရှိနဲ့ချိန်ချောက်တာမျိုးဖြစ်တယ်လို့ Social Democratic ညီညွတ်ရေးတပ်ဦးကကိုကျော်ကိုကိုကအခုလိုပြောပါတယ်
။ဟောကြားအစည်းအဝေးပဲသူတို့ကစဉ်းစားချက်ကအစိုးရကိုဟိုမဆန့်ကျင်တဲ့ဟိုတိုးရကိုဟိုဆန့်ကျင်တာတို့ဟိုကျောင်းသားတို့အခွင့်အရေးတို့ဟိုနိုင်ငံတို့ရေနိုင်ငံသားအခွင့်အရေးတို့ဒါတွေကျောင်းဆိုတာတို့ဟိုလုတ်တယ်ဆိုတာကိုသူတို့ဘက်ကအမြဲတမ်းဒါဆန့်ကျင်တယ်သူပူရယ်ဆနပြတယ်ဒီလိုမျိုးအတုံးနှုံးတွေတုံးနှုံးတယ်ဒီလိုမျိုးအယူဆတယ်ဒီလိုတွဲလန်းတဲ့ခါပြီးတိုက်ခိုက်တယ်တကယ်တမ်းကျတော့ကိုယ့်ရဲ့အခွင့်အရေးကိုကိုတောင်းဆိုနေရဆိုတော့ဒီမိုကရေစီရှုတော့မကနေမရှိသေးမမြင်သေးမတုံးတက်သေးဘူးအခုလည်းပဲအဲ့လိုအယူဆအဲ့လိုအခြေခံပေါ်ကနေပြီးတော့ပါဒါမျိုးတွေဆက်မှန်မပေါ်ပေါက်လာအောင်ဆိုပြီးတော့ဟောဒါနှိပ်ခွတ်တဲ့သဘောကိုစောင့်နေရလို့ကျွန်တော်တို့ကပြောချင်တယ်ကြာအကြောင်းသားတွေရောရှင်းနေပြီရောဒီလိုအမှုတွေမှာပါဝင်နေတဲ့ဝင်းရံပြည်သူတွေရောဟောရေချစ်ချစ်ချစ်နှိပ်ခွတ်တာပဲဖြစ်ပါလေ
2015ကျောင်းသားတပိတ်မှာပါဝင်ကိုယ်တိုင်လှူရှားသူလည်းဖြစ်လက်ရှိမှာလူပေါင်းတစ်လူငယ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မဲ့ဤတင်စာမောင်ကတော့လက်ရှိတရားဥပဒေရေးဟာဖိနစ်သူတွေဘက်ကလားဖိနစ်ခံရသူတွေဘက်ကလားဆိုတာမေးခွန်းထုတ်ရမလို့ဖြစ်နေပြီလို့ဝေဖန်သုံးသပ်လိုက်ပါတယ်
ကျွန်တော်တို့ကပြန်ပြီးစဉ်းစားဖို့လိုအပ်တာကတရားရုံးကဘယ်သူဘက်ကယက်တည်လဲပေါ့ဖိနစ်ဒီဘက်ကယက်တည်ရလားအဖိနစ်ခံဒီဘက်ကယက်တည်ရလားဆိုရင်မေးခွန်းကိုကျွန်တော်ကပြန်ပြီးမေးခွန်းထုတ်ရမလို့တော့ဖြစ်နေဘာလို့လဲဆိုတော့တရားရုံးရဲ့အစီရင်ဆုံးဖြတ်မှုတွေကိုကျွန်တော်တို့ပြန်ရှိလိုက်တဲ့အခါတိုင်းတကယ်လိုအပ်နေတဲ့လူတွေတရားရုံးရဲ့ဆုံးဖြတ်ပေးမှုတရားရုံးရဲ့အစီရင်ဆုံးဖြတ်မှုတကယ်လိုအပ်နေတဲ့လူတွေတက်ဖို့ကြောင့်တရားရုံးကမယက်တည်ပဲနဲ့ဟိုဒီမိုကရေစီပတ်တော်ရတဲ့လူခွင့်ရေးတွေပြီးလူခွင့်လှုပ်ရှားတဲ့လူခွင့်ရေးတက်ကြောက်လှုပ်ရှားနေတဲ့သူတွေပြောတဲ့င်းထောက်တွေပေါ့နော်ဒီအတီဖစ်တွေတော်တော်များများအောင်ပဲလိုက်ပြီးတရားစွဲနေရတယ်ဟုတ်ပေါ့မဖြစ်တဲ့ပြစ်မှုတွေလုပ်နေရမျိုးတွေ့ရအတွက်ဟုတ်တရားဥပဒေကအဖိနှိတ်သူတွေဘက်ကလားအဖိနှိတ်ခံတွေဘက်ကလားဆိုတာဒါကျမတို့ကပြန်ပြီးဆုံးဖြတ်ရမယ်အပိုင်းတွေရောက်လာပြီပေါ့နော
်တရားလွတ်တော်ရှေ့နေဒေါက်ခင်ကျော်ကသူ့ကိုစွဲဆိုထားတဲ့အမှုအတွက်ပြန်လည်ရုပ်သိမ်းပေးဖို့ပြောင်စုတရားသူကြီးချုပ်တန်းစတင်ပြတောင်းဆိုခဲ့ပါသေးတယ်အမှုမှာလိုက်ပါဆောင်ရွက်ခဲ့တဲ့အကျိုးဆောင်ရှိနေတရားအနေနဲ့ရှိနေဝတ္တရားနဲ့အညီဆောင်ရွက်ခဲ့တာဖြစ်တယ်ဆိုပြီးတော့လဲ VOA ကိုပြောခဲ့ဘူးပါလေခင်ဗျာ
ကိုကောင်းဆိုင်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့ဗဟန်ချင်းတောင်ကထွက်ပြေးလွတ်မြောက်နေတဲ့အကျဉ်းသားတွေကိုဖမ်းဆီးရမိမှုနောက်ဆုံးရသတင်းကိုတင်ဆက်ပေးပါမယ်ဖမ်းအကျဉ်းတောင်ကထွက်ပြေးလွတ်မြောက်နေတဲ့အကျဉ်းသားတွေကနောက်တစ်ယောက်ကိုဒီကနေ့မနေ့အစောပိုင်းမြဝတီမြို့မှာဖမ်းဆီးမိတယ်လို့တာဝန်ရှိသူတွေကပြောပါတယ်ထပ်ပြေးလွတ်မြောက်သူတွေဟာမြန်မာနိုင်ငံဘက်ချမ်းမှာပဲရှိမယ်လို့ယူဆနေပြီးကရင်ပြည်နယ်အတွင်းနေရာတော်တော်များများကိုပိတ်ဆို့ရှာဖွေနေတယ်လို့လည်းပြောပါရယ်ဒီကြောင့် VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါရယ
်ပြီးခဲ့တဲ့စက်တင်ဘာ16ရက်မနေ့ပိုင်းကဖန်ချင်းထောင်ကနေအကျဉ်းသား42ဦးလွတ်မြောက်သွားပြီးမနေ့ကအထိအကျဉ်းသား24ယောက်ကိုဖမ်းဆီးရမိခဲ့ပါရယ်ဒီကနေ့မနေ့အစောပိုင်းနောက်ထပ်အကျဉ်းသားတစ်ယောက်ကိုမြဝတီမြို့မှာဖမ်းဆီးရမိခဲ့တဲ့အတွက်ထပ်ပြေးလွတ်မြောက်နေတဲ့အကျဉ်းသား18ယောက်ပဲကြံတော့တယ်လို့ပြင်ပြည်နယ်ဒုတိယပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးတင်ဝင်းက VOA ကိုခုလိုပြောပါတယ
်။အကျဉ်းသားတွေရှာဖွေတဲ့နောက်ဆုံးခြေနေရာကျွန်တော်တို့အခုတည်းကရောရှာသေးပဲဗျ။နော်ဒီအားလုံးကကျွန်တော်တို့ဒီနေ့ဖြစ်ဆိုတော့18ယောက်ကြံတယ်ဒီနေ့တယောက်ခတ်ပြီးအနည်းအဖြစ်တော့17ယောက်ကြံတာပေါ့ဟုတ်ကဲ့။ကျွန်တော်တို့ဟိုအခုနောက်ဆုံးမိလာတာမြောက်ပြည်ကမိတယ်ဟုတ်ကဲ့။အဲ့မြောက်ပြည်ကဟုတ်ကဲ့။အဲ့တယောက်ဒီယောက်ရင်တော့ကျွန်တော်18ယောက်ပဲကြံပါပေါ့နော်။ကိုယ်ကမြောက်ပြည်ပါဘူးကျွန်တော်တို့နေနေတယ်ဟောပါကျွန်တော်တို့ကတော့အကုန်လုံးတော့စောင့်ကြည့်နေပါဘောကိုယ်ကလည်းကျွန်တော်တို့ဒီလိုဖြစ်ဖြစ်ဖြစ်လဲဆိုတော့ဒါတော့ကိုကြီးဆောင်ရွက်ပေးဖို့တောင်းကြတာရှိပ
ါထွက်ပြေးလူမြောက်သူတွေဟာမြန်မာနိုင်ငံဘက်မှာပဲရှိနေနိုင်မယ်လို့တာဝန်ရှိသူတွေကယူဆနေပြီး Nezat Tapao Digo, Peso Shapuni de Chao, Nyawi Kia Zeta Pumu, Tuye Muni on Antonga Piovare.
A Genoa Topira did a good Pinerema, where you basically Shapuni now to do Nezat Tapao de Sun and Nezat Tapao on a trap, you're winning and a Mokina or Lomaru, Peso Shapuni or Lona one. Over there, Topina Musra, Rumare, who was some of our Panama by India, the easy to that.
ทบิลุเมียวดูริฮาอจีนอวนันโกทุจิยายนะบีอไมเต็งกาโกมองนิทบิดวาเกราผิดบาเรทบิลุเมียวดาดูริโกไลแลนพันธีมาโรกาวซองลุยูซายาเดจอมิงลากออชางฮาพิกแคพันธีบีเตซงดาเรลุตาวินชิดูริกาซูบาเรอชาจินาเตียวเลดายานะเตซงเกบาเรอจีนาริทบิลุเมียวดาฮาอจีนอวนันนิเยปอซามูจาววีบันตงดัตตาริชิดูลุ ตาวินชิดูริกาตาวินนันริโกซิเซซงซามูริปิโลนิเดจาวปิรินดรินิมาชีบาเรทบิเกเรอจินดาริเรมาตางนาลันนะกายพวยซีวินชูเนปัตตัดดูริมุยซีวาลันนะมูรินิทองจาคันนาดูริผิบาเรเลชิมาโรกีนปิเนเยตะพวยกาทบิอจินดาริโกต้วยซียิงอจองจาโพพงนัมเบอร์ริทุบเปียนทาบิอจินดาริโกลักขันกุนีเปเรดูริโกเยยุคันเมจาวตะรินทุบเปียนทาบาเรโกเทอองคันตะรินปิโปทาบา
အခုထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ပြည်ပြင်းမှာပဲအေရှာဆက်7ဂျူလူကနေထုတ်လွှင့်ပေးနေတဲ့ VOA ရုံမြင့်တန်ကြားအစီအစဉ်ကိုစောင့်မျှော်ကြည့်ရှုနိုင်ပါတယ်။အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်။ အမေရိကန်တရားရုံးချုပ်တရားစီပြည်အမည်စင်းတင်သွင်းခံထားတဲ့ဘရက်ကော်ဗနော့ကိုအတီးဖြူခန့်အသင့်မတင်ထက်လွှတ်တော်တရားရေးကော်မတီကဒီနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။ယူကန်ရုံးတရားသူရင်းနဲ့သူဆက်ချက်တဲ့ယူကန်လိမ်မဲဆိုင်ရာအနိုင်ကျင့်တာခံခဲ့ရတယ်လို့ဆွဆဲထားတဲ့ခရစ်စတင်ပလက်စတေဖို့တို့လွှတ်တော်မှာတရားစီထွက်ဆိုခဲ့ပြီးနောက်တနေ့မှာပဲမဲခွဲဖို့စီစဉ်ထားတာပါ။လွှတ
လို့လည်းမျှော်လင့်ရပါတယ်။အမေရိကန်ဒုတိယရှင်းလင်းချုပ်ရော့ရိုဇင်စတိုင်ရဲ့ယာရုတောင်ဝင်ကိစ္စနဲ့ပတ်သက်လို့တွစ်ဆုံဆွေးနွေးမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်ကရည်ရွှေဆိုင်လိုက်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျောင်းဝင်နောက်ရှိခဲ့တဲ့ကိစ္စပေါ်အထူးစုံစမ်းစစ်ဆေးမှုတွေကိုကြီးကြပ်တာဝန်ယူထားတဲ့ဒုတိယရှင်းလင်းချုပ်ကိုအလုပ်ဖြုတ်ပြဖို့သမ္မတကစဉ်းစားနေရဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာတွစ်ဆုံမှာဖြစ်တာကြောင့်အများကစိတ်ဝင်စားနေချိန်မှာပဲဒီတစ်ပတ်တည်းတွစ်ဆုံမှုအစောပိုင်းမှာစီစဉ်ထားတာကိုလာမယ့်သတင်းပတ်တည်းရွှေဆိုင်လိုက်တာပါ။ဒီခိုင်ပြည်နယ်ချက်တဲဟာနိုင်ငံတကာအဆင့်ဖြည့်ရှင်းရမယ့်ပြဿနာတစ်ခုမဟုတ်ကြောင်းနဲ့ပြည်ပကဂျောင်းဝင်ဖြည့်ရှင်းမှုတွေကိုလက်ခံနိုင်မှာမဟုတ်ကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အရေးဟာမြန်မာနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဖြည့်ရှင်းရမယ့်ကိစ္စတစ်ခုဖြစ်ပြီးပြဿနာကိုရှုပ်ထွေးအောင်လုပ်တာချက်ကားတာနိုင်ငံတကာကိစ္စဖြစ်အောင်လုပ်တာမျိုးကိုလက်ခံမှာမဟုတ်ကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကပြောဆိုခဲ့ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံမှာစိုးရတဲ့လူခွင့်ချုပ်ပေါင်းမှုတွေကျူးလွန်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်တဲ့ထောက်ထားတွေကိုရှာဖွေဖော်ထုတ်မဲ့အဖွဲ့တစ်ခုဖွဲ့စည်းပြီးမနေ့ကကုလသမဂ္ဂလုံခြုံလူခွင့်ကောင်စီကမဲခွဲဆုံးဖြတ်လိုက်ပြီးနောက်မှာပဲတရုတ်နိုင်ငံကပြောဆိုလိုက်ကြပါ။တရုတ်နိုင်ငံခြားရေးဝန်ကြီးကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဆွေးနွေးဖြေရှင်းနိုင်မှုမျှော်လင့်ထားတဲ့အကြောင်းနဲ့ထိတွေ့ဆက်ဆံရမှာတရုတ်နိုင်ငံဘက်ကအကူအညီပေးဖို့ဆန္ဒရှိကြောင်းလည်းပြောဆိုခဲ့တာပါ
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voidet Zonnet ဖြစ်ပါတယ်။ VOA American အတညနေပဲမြန်မာဘာသာအစီအစဉ်ကို line to meter 7.1925 ရုကနေထုတ်လွှင့်ပေးခဲ့တာပါ။ဗီဒီယိုကိုအားပြီးနားဆင်ကြရတဲ့အတွက်ကျေးဇူးတင်ရှိပါတယ်။နောက်ထပ်2နာရီကြာ9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာပြန်ဆောင်ကြအောင်ပါရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမများတင်အောင်ပါ
This program has come to you from the Voice of America, Washington. From Washington.